မြန်မာနိုင်ငံကြောက်စိန်ထလို့ရောင်းဝယ်မှုကရတဲ့အကျိုးစီးပွားအားလုံးကိုစစ်တပ်ထိတ်တန့်ကောင်းဆောင်တွေနဲ့နှိစက်သူအားလုံးအားရယူနေပြီးတော့ဒီလုံငန်းဟာအနာသိမ်းစစ်တပ်ရေရှည်ရက်တီဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness ဖော်ပြကအစင်ကစားထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ကထွက်တဲ့ကြောက်စိန်တွေရဲ့90%ကိုတိပတ်ကိုတရားမဝင်ခိုးတော့ရောင်းချနေပြီးအာလုံးနေပါတရုတ်နိုင်ငံကဝယ်ယူနေတယ်လို့လဲ Global Witness ကအစင်ကစားမှာဖော်ပြပါတယ်
I think it is a very grim picture and this this instability and corruption I mean it's not
အစီအခံစားထဲမှာရေးထားသလိုမတည်ငြိမ်မှုတွေအလွဲသုံးစားမှုတွေကဖားကနဲ့ကြောက်စိန်တူးဖော်နေတဲ့ဒေသတစ်ခုထဲမှာတိကျပြီးတော့ဖြစ်နေတာမဟုတ်ပါဘူး။ဒီလုပ်ငန်းနဲ့ဆက်နွယ်တဲ့မတည်ငြိမ်မှုတွေတစ်ခုပြီးတစ်ခုမိခိုးကျွတ်လျှောက်ပေါ်လာနေတာကိုတရုတ်အစိုးရကနားလည်သင့်ပါတယ်လို့ Global Witness အဖွဲ့ကြီးကGildias ကအေဗီဒရင်ဌာနကိုပြောဆိုသွားပါတယ်။ ကျောက်စိန်တူးဖော်နေတဲ့နေဆက်ဒေတာကချင်တိုင်းနာနဲ့နိုင်ငံဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေတိုးလာတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံရဲ့ကြောက်မက်ဖွယ်ရာအကျင့်ပြတ်မှုကြီးတယ်မှာတရုတ်နိုင်ငံကတာဝန်တည်တည်ရပ်တည်ဖို့ Global Witness အဖွဲ့ကြီးကတောင်းဆိုပါတယ်။ကမ္ဘာပေါ်ကကျောက်စိန်အားလုံးရဲ့80%ခန့်မြန်မာနိုင်ငံကထွက်ပြီးတော့ဒီလုပ်ငန်းကနေဒေါ်လာဘီလီယံနဲ့ချေဝင်ငွေရနေပါတယ်။ ကျောက်စိန်လုပ်ငန်းကရတဲ့အကျိုးအမြတ်တွေဟာစစ်ကောင်စီအကြီးကဲပို့ချုံမှုကြီးမေးအောင်လိုက်ရမိသားစုအပါအဝင် စစ်တပ်ထိတ်တန့်ကောင်းဆောင်တွေနဲ့ဆက်နွယ်နေတယ်လို့ Global Witness အဖွဲ့ကြီးကရေးသားထားပါတယ်စစ်တပ်ရေရှည်အာဏာချုပ်ကိုင်ဖို့ပြမအစီအစဉ်လုပ်ငန်းဖြစ်နေတဲ့အတွက်ကြောက်စင်းဝေယူရာတွေပိတ်ပင်အရေးယူဖို့နိုင်ငံတကာကို Global Witness အဖွဲ့ကြီးကတောင်းဆိုထားပါတယ်ကြောက်စင်းဟာတမ်းမြေအတွက်အဖို့တန်ယတနာပြရမယ်အစားစစ်တပ်နဲ့အခြားလက်နက်ကိုင်အဖွဲ့တွေကြားအာဏာပဋိပက္ခလွန်ဆွဲပွဲနဲ့အကျင့်ပြတ်ခြားစားမှုတွေပေါ်ပေါက်လာဖို့အခေယာကျတဲ့တွင်းထွက်ပစ္